ဖိလစ်ပိုင်နိုင်ငံဟာအာရှနိုင်ငံတွေထဲမှာတရုတ်နိုင်ငံရဲ့ electronic နိုင်ငံကူလမ်မတ်တစ်ကိုတစ်စိတ်တုံးမထုတဲ့ဒုတိယမြောက်နိုင်ငံဖြစ်လာခဲ့ပါတယ်။တရုတ်နိုင်ငံကသူ့ရဲ့အဲ့ဒီနိုင်ငံကူလမ်မတ်တစ်ထဲမှာတောင်တရုတ်ပင်လယ်အတွင်းနဲ့မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေကိုသူတို့ရဲ့ပိုင်နက်အဖြစ်နဲ့ဖော်ပြထားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကတော့အဲ့လိုတရုတ်နိုင်ငံကူလမ်မတ်တစ်ကိုတစ်စိတ်တုံးထုပေးလိုက်ခြင်းအပြင်တရုတ်နိုင်ငံဘက်ကသူတို့ပိုင်ဆိုင်တယ်လို့ပြောနေတာတွေကိုတရုတ်ဝင်အတိအမှတ်ပြုလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ပေါ်ထူးနေကပြောပါတယ်။ဖိလစ်ပိုင်ဘက်ကတော့တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ထဲမှာနယ်မြေတွေအလွန်ကျွန်ချဲ့ထွင်နေတာဖြစ်တယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်အတွင်းကပင်လယ်ရေပိုင်နက်တွေကိုဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းသူတို့ပိုင်ဆိုင်နေတယ်လို့ပြောနေကြပါတယ်။တရုတ်နိုင်ငံကူလက်မှတ်သစ်ကင်ဆောင်ထားတဲ့တရုတ်နိုင်ငံကလာရောက်တဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာကိုတီးခြားစာရွက်မှာတစ်စိတ်တုံးထုတ်ပေးသွားမှာဖြစ်တယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်ခင်ဗျာ။